ဤရန်ဟာလူတက်သမအာဏာရှင်ဖြစ်ပြီးပြည်ထောင်စုတန်ရုံမှုတွေအကြမ်းဖက်မှုတွေနဲ့မတည်ငြိမ်အောင်ဆက်ပြီးလုပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုရင်ဤရန်ပေါ်မှာစီးပွားရေးအရအရေးယူဒဏ်ခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်ဒီဒဏ်ခတ်မှုဟာတနင်္လာညတကောင်ရံမှာစတင်တက်အောင်မှာဖြစ်ပါတယ်အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုကန့်တက်ဖို့အတွက်2015မှာချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်အောင်စုနှုတ်ဆက်အပြီး300ချမ်းမှာသမ္မတထရမ့်ကအခုလိုအရေးယူတာပါအခုချမှတ်လိုက်တဲ့အရေးယူမှုအသစ်ဟာအီရန်ရဲ့မော်တော်ကားလုပ်ငန်းအီရန်ရဲ့ရွှေနဲ့တခြားအဖို့တန်တပ်တူကုန်သွယ်မှုအပြင်အီရန်ရန်ငွေကြေးနဲ့တခြားငွေကြေးဆွဲပြောင်းမှုတွေအတွက်ပြတ်မှတ်ထားချမှတ်တာပါဒါအပြင်နိုဝင်ဘာ5ရက်နေ့မှာတော့အီရန်ရဲ့စွမ်းအင်ကဏ္ဍနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုအရေးယူဒဏ်ခတ်မှာဖြစ်တယ်လို့အီရန်ဗဟိုဘဏ်နဲ့ဆက်နွယ်တဲ့နိုင်ငံရဲ့ငွေကြေးဌာနရဲ့စီးပွားရေးလုပ်ငန်းတွေကိုပါတန်ခတ်မဲ့အခြေပါဝင်ကြောင်းသမ္မတကပြောပါတယ်။အီရန်ကနိုင်ငံတကာငွေကြေးစနစ်ကိုအားပြောင်းလုပ်နေတယ်လို့အတန်းတက်ဝါရာဆွန်းနဲ့ကမ္ဘာတစ်လောကစစ်သေးကြော်တွေကိုပံ့ပိုးပေးနေပြီးအမေရိကန်နဲ့မဟာမိတ်တွေကိုချိန်ချောက်နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံဟာမယုံကြည်တဲ့ကြောင်းဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေကတော့ဂုဏ်ယူထောက်ခံမှုပေးနေစေဖြစ်ကြောင်းပြောတယ်လို့အီရန်အနေနဲ့တက်တနာကိုတန်တမာနီးလန့်နဲ့ပဲအမြဲဖြည့်ဆင်းရမယ်လို့ယုံကြည်ကြောင်းနိုင်ငံကိုထုတ်ဝေတဲ့ရုပ်သံလင့်ကောမှာပြောပါတယ်